မွေးမနေ့ကစစ်မှုထမ်းဥပဒေကြောင့်ဖြစ်ပေါ်လာမဲ့အာဏာရေးကိုဘလို့အကောင်းဆုံးကင်တွေကြမလဲလို့ကုလသမဂ္ဂလူခွင့်ရေးကောင်စီ55ချိန်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်နဲ့တက်ရောက်လာကြတဲ့နိုင်ငံတွေကို United Kingdom UK ကမေးခွန်းထုတ်လိုက်ပါတယ်။ဒီဥပဒေကြောင့်မြန်မာပြည်သူတွေပိုစိတ်တော့ကရောက်ကြမှာကြောင့်အလွန်အလွန်ကိုစိုးရိမ်မှုဖြစ်မိတယ်လို့ UK ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာလူ78တန်းကျော်ကလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေပြီးပြည်တွင်းစစ်ပြေးရှေ့ပြောင်းနေထိုင်ရသူ 1.6 တန်းကျော်ရှိနေတာမို့လူသားချင်းစာနာထောက်ထားမှုအကူအညီကိုလိုအပ်နေသူတွေရှိအပိတ်ဆုံးရှိပို့ပေးနိုင်ရေးကအရေးပေါ်လိုအပ်နေတယ်လို့လည်းကြေညာချက်မှာထောက်ပြထားပါတယ်။ရိုဟင်ဂျာလူမျိုးတွေဟာစစ်ကောင်စီနဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲမှာကြားညာပိတ်မိနေပြီးနေပေါင်းများစွာခွဲခြားဆက်ဆံခံရတဲ့အထိကိုက်နိုင်ဆုံးအုပ်စုလည်းဖြစ်တယ်လို့ UK ကဆိုပါတယ်။မြန်မာရင်းကမှာတာဝန်ခံမှုရှိဖို့လိုအပ်နေပြီးအပြစ်ပေးမခံရဘဲလွတ်နေတဲ့အဖြစ်တွေကိုအဆုံးသတ်ဖို့လိုတယ်လို့လည်း UK ကစော်ဩနှုတ်ဆော်လိုက်ပါတယ်။